ရခိုင်ပြည်နယ်ဘူးတိရောင်ဒေသပတ်ဝန်းကျင်ကနေကြားဆောင်ရဲကင်းစခန်းလေးခုကိုရခိုင်လူမျိုးစုလက်နက်ကိုင်အဖွဲ့အေကတိုက်ခိုက်ခဲ့တဲ့အခြေအနေအရရက်တိုက်ခိုက်ခံရသူတွေကိုယ်တိုင်နဲ့ဒေသခံတွေရဲ့အမြင်တွေတာဝန်ရှိသူတွေရဲ့တုံ့ပြန်ချက်ဒီဖြစ်ရဲ့နောက်ပိုင်းဖြစ်ပေါ်လာတဲ့အခြေအနေတွေရခိုင်ပြည်မှာစီရေးပဋိပက္ခပို့ပြီးကြီးထွားမလာရေးအကြံပြုချက်စရာတွေကိုပြီးခဲ့တဲ့ရက်ပိုင်းကအဲ့ဒီဒေသကိုကိုယ်တိုင်သွားပြီးသတင်းရယူခဲ့တဲ့ကိုကျော်ကျော်သိန်းကအထူးသတင်းဆောင်ပါဖြစ်စူးစီးတင်ဆက်ပေးထားပါတယ်ရှင်
ဇန်နဝါရီလ4ရက်82နှစ်မြောက်လွတ်လပ်ရေးနေ့မနေ့စောစောမှာရခိုင်တပ်မတော် AA အဖွဲ့ကလူသူလက်နက်အင်အားအလုံးအရင်းနဲ့တိုက်ခိုက်တာခံခဲ့ရတဲ့ရခိုင်ပြည်နယ်ဘူးတိရောင်မြို့နယ်အတွင်းကနေကြားဆောင်ရဲကင်းစခန်း၄ခုထဲမှာခထီးလကင်းစခန်းလည်းအပါအဝင်မှာအဲ့ဒီစခန်းကိုဇန်နဝါရီလ9ရက်နေ့မှာ VOA နဲ့သတင်းဌာနတို့သွားရောက်ခွင့်ရခဲ့ပြီးစခန်းတာဝန်ခံဒူရဲဦးတင့်နိုင်ထွန်းနဲ့တွေ့ဆုံမေးမြန်းခွင့်ရခဲ့ပါတယ်ဒီစခန်းမှာသူတာဝန်ကြတာ9လကျော်ပဲရှိသေးပြီးဒီလောက်အထိကြီးမားတဲ့တိုက်ပွဲမျိုးနဲ့အရင်ကမကြုံဘူးဘူးလို့ပြောပါတယ
်ကျွန်တော်တို့ဘော်နည်းနည်းလေးရိုင်းဆိုင်နေလို့ထင်ပါတယ်ကျွန်တော်တို့ကသူတို့လုံုံရေးလူမျိုးလုံုံရေးတို့ကျွန်တော်တို့ကဒီမှာလာနေနေတဲ့ကိစ္စကိုသူတို့ကကျွန်တော်တို့ဘော်အဲ့လိုကြီးလောက်တာကတစ်ဖက်ဆောင်နေကြီးဆန်လုံးပါ
တိုက်ပွဲအတွင်းခတိလစကန်တပ်ဖွဲ့ဝင်2ဦးကြဆုံး3ဦးဒဏ်ရာရပြီးတော့ဒဏ်ရာရသူတွေဟာလက်ရှိမောင်းတော်စေယုံမှာတယောက်ကုသောက်မှုခံယူနေပြီးမစိုးရင်ရဘူးလို့သိရတဲ့အကြောင်းစကန်တာဝန်ခံကပြောပါတယ်တရင်မီဒီယာတွေသွားခွင့်ရခဲ့တဲ့နောက်စကန်တစ်ခုကတော့ဂုတ်ပိကင်းစကန်ပါအဲ့ဒီစကန်ရဲ့တာဝန်ခံဒူရဲဦးအောင်ကျော်မင်းကလည်းဒီစကန်ဟာအနီးနားကရခိုင်လူမျိုးကြီးရွာတွေကိုအာစာအကြမ်းဖက်အဖွဲ့ရန်ကနေလူညုံရေးအကောက်ွယ်ပေးဖို့လာနေကြတာဖြစ်ပြီးအခုလို AA အဖွဲ့ကတိုက်ခိုက်လိမ့်မယ်လို့ထင်မှားတဲ့အကြောင်းပြောပါတယ
်အဲ့ကလာဆူကလာဘီကိုကာကွယ်နေတဲ့အချိန်မှာဒါမျိုးကိုတိုင်းတိုင်းချင်းအဲ့လိုမလုပ်ကြဘူး
ကိုဘီကင်းစကန်မှာတော့ကြာဆုံးတာမရှိဘဲတပ်ဖွဲ့ဝင်3ဦးတရားရတယ်လို့စကန်တာဝန်ခံကပြောပါတယ်ကတိလကင်းစကန်ကို AA အဖွဲ့ဝင်တိုက်တဲ့မနက်ခင်းကရွာထဲမှာရှိနေတဲ့ရွာခံတွေတဲ့တဦးအပါဝင်ဖြစ်သူအသက်52နှစ်အရွယ်ဦးအောင်သိန်းညွန့်ဟာတရင်နောက်တွေစကန်ဘော်ကပြန်ဆင်းလာတဲ့အချိန်စကားပြောဆိုခြင်းနဲ့ရေးလက္ခဏာပြပြီးသူ့အိမ်ဝင်တဲ့ကိုခဏဝင်လာဖို့ဖိတ်ခေါ်ပါတယ
်ဒီမှာသူတို့လာတဲ့အခါကကျွန်တော်တို့ရွာသားအဲ့တွင်းဝေးလေဒီစကန်ဝင်ဝင်ပိုက်တယ်ဒီမှာဒီဟုတ်ကအပေါ်ကလီယနာချဘုံချရဲအင်းမင်းလုံးတွေဒီမှာသုံးလုံးပေါ်နေ
တယ်ဆိုတော့ဆိုင်ပြီလားရော်တွေကနေစကန်ကိုပြစ်တယ်ဆိုတော့ဟုတ်ပြီလ
ားရော်တွေကတော့ကျွန်တော်တို့မသိဘူးအခုလုံးဟိုပါပြုံးဟိုမှာပြေရောဇာတိရောမှာအိတ်တော့တယ်လေ
ဒီဒေသမှာနှစ်ပေါင်း20ကျော်ကြာဒေကင်းလုံးုံစွာနေထိုင်လာခဲ့ကြတဲ့ဥအောင်ဒေညွန့်တို့လိုဒေသခံတွေအခုလိုအဖြစ်ပြက်မျိုးကြောင့်သူတို့ရဲ့ဘေးကင်းလုံခြုံမှုအပေါ်ဘယ်လိုခံစားချက်ရှိလာကြပါပြီလဲ
အခုတော့မလုံခြုံတော့ဘူးအခုတော့နေနေသူရင်ကောင်းကောင်းနေရတယ်လေ။နောက်ဖြစ်လာမလား။မဖြစ်ဘူးလား။ဒီလိုဒီတော့တော်တော်လေး။မတော်ရဘူးလေ။ဟိုကကျွန်တော်တို့မှာတိုက်ခိုက်ဝတ်ခဲစားတယ်လေ။တော်တော်မလားရရင်ဖတ်ကြည့်ရတယ်ကျွန်တော်တို့မှာ။နင်
းဒီနေကြားဆောင်ရေကင်းစကန်တွေဟာတမတော်နဲ့ပူပေါင်းပြီးလူညုံရေးတာဝန်တွေကိုထမ်းဆောင်နေတာဖြစ်တယ်လို့အမှတ်၁နေကြားဆောင်ရဲကုတ်ကဲမှုအဖွဲ့မှုယုံအဖွဲ့မှုရဲမှုချုပ်မြင့်တို့ကမောင်းနှောခိုင်အုပ်ချုပ်ရေးမှုယုံအစည်းအဝေးခန်းမမှာသတင်းတော့တွေကိုရှင်းလင်းပြောဆိုပါတယ်အခု AA အဖွဲ့ရဲ့တိုက်ခိုက်မှုကိုနောက်ကျောဓာတ်နဲ့ထိုးတဲ့လူရဲ့အဖြစ်သုံးသက်ယူဆတယ်ဆိုတော့ကိုလည်းရဲမှုချုပ်မြင့်တို့ကထပ်ပြီးပြောပါတယ် AA အဖွဲ့မှာအင်အားအလုံးရင်ရှိတယ်ဆိုတာသိထားတယ်လို့ရဲမှုချုပ်မြင့်တို့ကပြောပါတယ်ဒီတော့အခုလိုတိုက်ခိုက်မှုမျိုးနဲ့ကြုံရနိုင်တယ်ဆိုတဲ့မျှော်လင့်ချက်မျိုးများရှိထားပါသလား
မျှော်လင့်ထားပါတယ်မျှော်လင့်ထားပါတယ်မျှော်လင့်ထားလားအင်အားအဲ့လောက်တော့ဟိုဒီအားလုံးရရှိတယ်ဆိုတဲ့သတင်းကိုကျွန်တော်ရရတယ်ကျွန်တော်လည်းခါပါတယ်ဆက်စစ်တယ်ကျွန်တော်ပြင်ဆင်ထားတဲ့တတိယဆောင်တော့လည်းပဲဒီကကုနာဆွမ်းနေတဲ့ဗမာဆက်စစ်တွေဖြစ်နေတယ်ဒါလေးတွေကြောင့်ကျွန်တော်ရစစ်ကူဖြစ်ကူပေါ့နော်စစ်ကူဖြစ်ကူစစ်ကူဖြစ်ကူကျွန်တော်ရှာစစ်ကြောင်းရရှိတယ်တာမတော်စစ်ကြောင်းရှိတယ်ကျွန်တော်ညှားတော့ဒီတက်ပါရှာစစ်ကြောင်းရှိဒီဟာရဗမာဆက်စစ်တွေချင်းနေကြောင်းအနည်းရောက်တော့ရောက်တယ်တော့လည်းပဲဟိုချင်းနေနေနေပေါ့နော်ဟိုသိစေတော့နီးတော့နီးပါတယ်ကျွန်တော်လိုက်တယ်လိုက်တဲ့ကောင်မှလည်းသူကစစ်တဲ့ဘောကြတော့တိုင်းတော့လုံးရောက်တာစစ်ချာရှင်းပါတယ်ကျွန်တော်တမနေသွားမှာဆယ်လည်းပြန်ပေါ်ဆက်လာတယ်
အဲ့ဒီနေ့ကတိုက်ခိုက်လာနိုင်ခြင်းနဲ့ပတ်သက်တဲ့သတင်းမျိုးကြိုတင်ရထားရလားဆိုတော့ကိုသတင်းတော့တွေအနေနဲ့ရှင်းရှင်းလင်းလင်းမသိခဲ့ရပါဘူးဒေတာရင်းလူလူအနေနဲ့တပ်မတော်အပါအဝင်လုံခြုံရေးအဖွဲ့တွေပေါ်ထောက်ခံမှုနဲ့အေအေပေါ်ထောက်ခံမှုဘယ်လိုရှိတယ်ဆိုတဲ့မေးခွန်းနဲ့ပတ်သက်လို့လဲလုံခြုံရေးတပ်ဖွဲ့တွေပေါ်လူလူထောက်ခံမှုအခြေအနေကိုအတိအကျဖြေဆိုခဲ့ခြင်းမရှိသလိုအေအေအဖွဲ့ပေါ်ထောက်ခံမှုနဲ့ပတ်သက်လို့လဲရဲမှုချုပ်မြင့်တို့ကအခုလိုပဲပြောသွားပါဗျာအ
တိအကျတော့ကျွန်တော်သုံးသပ်ချက်ပေါ့ပြောတော့လည်းပဲတိုင်းကညာဒီဟိုအချို့တွေကြတော့လည်းအဲလိုဒေတာကလည်းဒီထဲကနေတော့ဒီလေးလိုမျိုးသွားတယ်ရ ှိပါတယ်။ရှိတဲ့ကကြတော့ဒီ line နဲ့ဆက်နေပြီးတော့ဆွေမျိုးအတကားလက်ဆွေလည်းရှိမှာပေါ့။ဒါဆိုသူအားပေးလို့လည်းကျွန်တော်တို့ပြောလို့မရဘူး။ဟိုအားနောက်တယ်လည်းပြောမှာသူတို့လည်းပဲဟိုဟိုပေါ့။ဒီရတာကြောက်တဲ့အားမျိုးဖြစ်တာပေါ့
။တမတော်နဲ့အေးအဖွဲကြားထိတွေ့တိုက်ပွဲတွေကတော့ဇန်နဝါရီလ9ရက်နဲ့6ရက်နေ့တွေမှာညင်နေပြီးတဲ့နောက်9ရက်နေ့ကစပြီးဂျိုကြားဆိုသလိုပြန်ဖြစ်လာတဲ့တဲ့တွေစက်တိုက်လူကြားနေရပါတယ်တိုက်ခိုက်ခံရတဲ့ရဲကင်းစခန်းတွေကိုသတင်းမီဒီယာသမားတွေတောရောက်နေတဲ့ဇန်နဝါရီလ9ရက်နေ့မှာပဲနိုင်ငံတကာဆက်ဆံရေးပြည်တွင်းလူမျိုးရေးကိစ္စရပ်တွေတမတော်ကပြစ်ခတ်တိုက်ခိုက်မှုရစရေးတင်ညာပြီးနောက်ပိုင်းအခြေအနေတွေရခိုင်ပြည်နယ်နဲ့နယ်စပ်လူမျိုးရေးကိစ္စရပ်စတာတွေကိုနိုင်ငံတော်သမ္မတဦးဝင်းမြင့်ဦးဆောင်ပြီးသမ္မတအိမ်တော်ဧကမ်းမဆောင်မှာကျင်းပတဲ့အကြောင်းသမ္မတရုံးကသတင်းထုတ်ပြန်ပါတယ်။အဲ့ဒီအစည်းအဝေးမှာသမ္မတနဲ့နိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တို့အပါအဝင်အစိုးရအဖွဲ့လွှတ်တော်နဲ့တပ်ဖက်ကထိပ်တန်းခေါင်းဆောင်တွေအားလုံးတက်ရောက်ပါတယ်။အဲ့ဒီအစည်းအဝေးကျင်းပပြီးညနေပိုင်းမှာနိုင်ငံတော်သမ္မတရုံးညွှန်ကြားရေးမှူးချုပ်ဦးစောထေးကသတင်းစာရှင်းလင်းပွဲလုပ်ပြီးရခိုင်ပြည်နယ်မှာတပ်မတော်ကစစ်ဆင်ရေးလုပ်ဖို့လူအပ်ရင်ရဟတ်ရင်အသုံးပြုဖို့သမ္မတကခွင့်ပြုတဲ့အကြောင်းပြောသွားပါတယ်။ကတိလာရွာသားကြီးဦးအောင်သိန်းညွန်ကတော့ဒီလိုတိုက်ပွဲတွေနဲ့ပတ်သက်ပြီး
မဖြစ်ရှင်တော့ဘူးနောက်ဒီလိုမဖြစ်ရှင်တော့ဘူးကျွန်တော်လည်းညီရှင်ရှင်ပဲလှုပ်ဆောင်တယ်လေ
မြန်မာနိုင်ငံမှာနှစ်ပေါင်းများစွာတိုင်းရင်းသားလက်နက်ကင်တွေနဲ့အစိုးရတပ်အကြားလက်နက်ကင်တိုက်ပွဲအများအပြားဖြစ်ခဲ့ဘူးတလို့တိုက်ပွဲကြီးတွေလည်းရှိထားဘူးတယ်လို့ရခိုင်မျိုးသားပါတီရဲ့ထွေထွေတွင်းရင်းမှုဦးထွန်းအောင်ကျော်ကထောက်ပြပြီးအခုလိုမေးခွန်းထုတ်ပါတယ်အဲ
့ဒီလိုတိုက်ပွဲကြီးတွေနဲ့တိုက်ကြတဲ့အခါကျွန်တော်တို့လူချင်းနဲ့ရင်ချိုင်းကလည်းရနေလားလက်နက်ကတိုက်ပွဲတွေရက်ဆဲသွားပြီလားဘယ်ပြည်နယ်မှာများဒီတိုက်ပွဲတွေဒီလိုတိုက်ခိုက်ကြတဲ့အတွက်အပိတိုင်ရှင်မိုးပြီးတော့ညီငယ်ကိုတကက်တကယ်ခေါ်ဆောင်နိုင်တဲ့သူတွေအဖြစ်ပြစ်တွေဖြစ်ပြီလားအဲ့ဒါကြောင့်ကျွန်တော်တို့ကတော့ဒီလောက်နှစ်ချီလာများအချိန်ကြာကြောင်းတော့ဖြစ်နေတဲ့ကိစ္စပါတခုခုကိုတစ်ခွက်ခွက်ကိုအပြည့်ရှင်မိုးမယ်ဆိုတဲ့စကားကအဖြစ်နိုင်ရှိမရှိဘူးဘာလို့လက်တွေ့တာတကားကြီးကကျွန်တော်တို့အဖြစ်ပြောနေတယ်အဲ့ဒီအချက်တွေကိုထောက်ပြီးတော့ကျွန်တော်တို့ပြောနေတာ
လွတ်လပ်ရင်းနဲ့အတူပေါက်ဖွားလာတဲ့ဒိုင်းသားလက်နက်ကန်ပြိပခါတွေရဲ့အကြောင်းရင်းကိုရှာပြီးတော့ဖြည့်ရှင်းဖို့လိုတယ်လို့ဦးထွန်းအောင်ကျော်ကထောက်ပြပြီးအခုလိုအကြံပြုပြောဆိုပါတယ
်တကယ်ညီကြီးဟိုလိုလိုက်ရင်ဒါကျွန်တော်နိုင်ငံမှာဒီဖြစ်ရတဲ့အကြောင်းရင်းဒိုင်းသားလက်ရဲ့လူအင်စနာတွေဘလို့ဒီတောင်းဆိုပြီးရတယ်ဘလို့ဖြစ်ချင်ကြတာလေအဲ့ဒါလို့သက်ဆိုင်ရအစိုးရနဲ့တမလို့ခါလဲကျွန်တော်တို့တိုင်းရင်းသားညီကိုတို့ရဲ့စည်ရင်းစည်စနာကောင်းအမှန်နဲ့ခေါ်ယူပြီးတော့နှိမ့်လိုက်ဆွေးနွေးပြီးတော့သပွဲပေါ်မှာအဖြေချာချမှပဲကျွန်တော်တို့နိုင်ငံတော်လူကြီးနဲ့ညီကြင်ရင်နဲ့စိတ်ချမ်းသာမှုကိုကျွန်တော်တို့ရနိုင်မယ်
AA အဖွဲ့ဟာအာဆာနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့သမရယုံညွန်ကြားရေးမှူးချုပ်ဦးစောထေကသတင်းစာရှင်းလင်းပွဲတွင်ပြောထားသလို AA ကိုထောက်ခံနေတာတွေရတန်းကရက်ဖို့လဲပြောသွားပါတယ်ဦးစောထေရဲ့အဲ့ဒီပြောဆိုချက်ပေါ်AA အပါအဝင်ရခိုင်တိုင်းဝိုင်းတွင်လူပုဂ္ဂိုလ်တွေကဝေဖန်တုံ့ပြန်ထားကြပါတယ်။ဇန်နဝါရီလ6ရက်9ရက်နဲ့10ရက်ရခိုင်ပြည်ခီးစဉ်တွင် VOA ကတွေးဆုံစကားပြောခွင့်ရခဲ့သူအားလုံးကလည်း AA အဖွဲ့ပေါ်လူလူရဲ့ထောက်ခံမှုဟာအရင်ကတည်းကရှိထားသလိုဆက်ပြီးတော့လည်းထောက်ခံသွားကြမှာပဲဆိုတာအခိုင်အမာပြောကြပါတယ်။ဒါ့အပြင်အပြုတ်တိုက်မယ်ဆိုတဲ့နေ့ကဘယ်တော့မှအလုပ်ဖြစ်မှာမဟုတ်ဘူးလို့လည်းဆိုကြပါတယ်။ဒီစီရေးပြိပခဒီထက်ဆိုးရွားစွာကြီးထွားမလာခင်နှစ်ဖက်အကြားညှိနှိုင်းဆက်ဆက်ဆွေးနွေးနိုင်ကြမယ်လို့မျှော်လင့်နေသူတွေလည်းရှိနေကြသေးပါခင်ဗျာ